မြန်မာနိုင်ငံလေပိုင်းမှာတနင်္ဂနွေနေ့မနေ့ပိုင်းကပြင်အား6ဒသမ8ရှိတဲ့ငလင်ကြီးပြင်းပြင်းထန်ထန်လှုပ်ခတ်ခဲ့ပြီးတဲ့နောက်ပိုင်းနောက်ဆက်တွဲပြင်အားအတန်တင်းရှိတဲ့ငလင်ငယ်တွေဒီမနေ့အထိဆက်လက်လှုပ်ခတ်နေဆဲဖြစ်ပါတယ်။ဒီလိုငလင်ငယ်တွေဇက်တိုက်လှုပ်ခတ်နေတာကြောင့်ဒေသခံပြည်သူတွေဟာအထိတ်တလန့်ဖြစ်နေကြပြီးမိုးစလဌာနရဲ့ငလင်ဌာနခွဲကတာဝန်ရှိသူတဦးကတော့ငလင်တန်ခံခဲ့ရတဲ့အဆောက်အဦတွေရဲ့ကြန့်ခိုင်မှုအနေအထားကိုတိကျမစစ်ဆေးဘဲနဲ့ဆက်ပြီးမနေထိုင်ဖို့အတွက်သတိပေးပြောကြားပါတယ်။ဒီလိုနောက်ဆုံးအခြေအနေတွေကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုမိုးစော်ကပြောပြပေးပါရှင်
။ဟုတ်ကဲ့ဒီနေ့ဦးနေနေမနက်9:42မိနစ်အကျော်မှာစကိုင်းတိုင်းဒေသကြီးရွှေဘုံမြို့မြောက်ဖက်55မိုင်အကွာမှာဗိုလ်ပြုတ်ပြီးပြင်အားရေစတာစကေး 6.8 အဆင့်ရှိတဲ့ငလင်ကြီးလှုပ်ခတ်ပြီးတဲ့နောက်အဲ့ဒီနေ့မှာပဲပြင်အားရေစတာစကေးအဆင့်5လောက်ရှိတဲ့နောက်ဆက်တွဲငလင်ငယ်3ခုဆက်လက်လှုပ်ခတ်ခဲ့ပါတယ်။ဒီလိုနောက်ဆက်တွဲဆက်လက်ဖြစ်ပေါ်နေတဲ့ငလင်ငယ်တွေဟာဒီကနေ့မနေ့အထိလဲဆက်လက်လှုပ်ခတ်နေစေဖြစ်တယ်လို့ငလင်တန်းကိုအစိုးရဆုံးခံခဲ့ရတဲ့ရွှေဘိုခရိုင်ကြောင်မြောင်းမြို့နယ်ခွဲကဒေသခံတယောက်ကပြောပါတယ်
။ငရဲလည်းခုလှုပ်လို့ဒီနေ့မနေ့ကိုနိုင်ကျော်ကလှုပ်ပါသေးတယ်ဗျာ။လူတွေထိလိုက်အောင်တော့ပဲဖြစ်တယ်ဗျာ
။အခြားထိခိုက်မှုများပြားခဲ့တဲ့မန္တလေးတိုင်းဒေသကြီးကစင်ကူးမြို့ကဒေသခံတယောက်ကတော့ညကလည်းငလင်ငယ်တွေအစမပြတ်ဆူစလို့လှုပ်ခတ်နေခဲ့တာကြောင့်လူတွေဟာအထိတ်တလန့်နဲ့ဖြစ်ခဲ့ကြတယ်လို့ပြောပါတယ်။
ဗျာညာပိုင်းကတော့ကျွန်တော်တို့3ကလောက်4ကလောက်ကိုဇက်တိုက်ပေါ့ဗျာမင်းညာကတော့ကျွန်တော်8ရောက်ပေါ့ဗျာနော်အာဟိုဘယ်လိုကောင်းလဲဒုတိယတော့အပြင်မဲ့ထွက်အိမ်နေကြတော့ပေါ့ဒါပေမဲ့လုံးဝအိတ်လို့မရဘူးဗျာခဏလေးဟိုနိုင်တနားကြီးနှစ်နာရီလောက်ချပြီးရင်တခါလှုပ်လိုက်ပေါ့ဗျာအဲ့တော့သူကလင်းမိုင်းလောက်ထိပေါ့နော်၄နာရီလောက်ထိကိုလှုပ်တယ်ဗျာအာလှုပ်တာကကျွန်တော်တို့စနစ်ခွဲလောက်ကတော်တော်လေးလှုပ်လိုက်သေးတယ်ဗျာနော်နောက်တခါ2နာရီလောက်ကတခါလှုပ်လိုက်တယ်ဗျာညာပိုင်းဟိုက3ကလေးကတော့တော်တော်လှုပ်တယ်ဗျအရင်လေးတော့မပြင်းပြင်းနဲ့တော်တော်ကိုသိတာပဲဗ
ျမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကဒီနေ့ထုတ်ပြန်တဲ့သတင်းမှာတော့သကောင်ကျော်တနာရီအချိန်လောက်မှာပြင်းအား 9.0 register scale ရှိတဲ့ငလင်ငယ်တစ်ခုထပ်မံလှုပ်ခတ်ခဲ့ကြောင်းဖော်ပြပါတယ်မိုးစလားဌာနငလင်ဌာနခွဲဦးစီးအရာရှိဦးကျော်ကျော်လင်းကတော့ငလင်ကြီးတစ်ခုလှုပ်ပြီးတဲ့နောက်ရပိုင်းကနေလာပိုင်းကြအောင်အထိငလင်ငယ်ရိဇက်တိုက်ဆိုစလို့ဆက်လက်လှုပ်ခတ်တဲ့ကြောင်းပြောပါတယ်တချို့ပြင်းအား3လောက်သာရှိတဲ့ငလင်ငယ်တွေကိုတော့တက်ဆိုင်ရာဌာနကတိုင်းထွာဖို့ခက်ခဲကြောင်းသူကပြောပါတယ
်။သူတို့ဒေတာမှာတော့အသေးလေးတွေပေါ့ဗျအသေးလေးတွေဆိုတာဟို3အဆင့်လောက်ပဲရှိတာမျိုးလေးပေါ့။3အဆင့်ရှိတော့ဟာလေးကျတော့ကျွန်တော်တို့တိုင်းထွာရေးစက်တီနဲ့နည်းနည်းဝေးကွာနေခါကျတော့တခါကျရက်ကော်မရတာပြည့်ရှိတယ်ဗျ။ကျွန်တော်တို့ရဲ့ဟိုတိုင်းထွာရေးစခန်းတွေကဘယ်မှာရှိလို့ဆိုအဲ့ဒီဘက်နဲ့အနီးဆုံးဆိုကျွန်တော်တို့ကမန္တလေးမှာရှိတယ်။မန္တလေးဆက်ကအဲ့ဒီနာဆိုရင်သူက၄အဆင့်၅အဆင့်လောက်ပေါ့အဲ့လောက်မှတိုက်ထွက်လို့ရတာပေါ့လေ၃အဆင့်လောက်ကြောင့်လည်းဒီစက်တီကသူရက်ကော့မဝင်ဘူးညအဲ့လိုဖြစ်လို့ရှိရင်ဒါပေမဲ့ဒေတာကန်တွေကတော့၃လောက်ဆိုရင်ကိုပါပြောတော့ငလင်လှုပ်တယ်ဆိုပြီးတော့သူကသတိပြုမိကြတယ်ပေါ့လေ
ဒီလိုနောက်ဆက်တွဲငလင်ငယ်တွေဆက်လက်လှုပ်ခတ်တတ်တာကြောင့်ငလင်ကြီးလှုပ်စင်ကထိခိုက်ပျက်စီးခဲ့တဲ့နေအိမ်တွေကိုတေချာစစ်ဆေးမှုမရှိဘဲမနေထိုင်ဖို့ကိုလည်းဦးကျော်ကျော်လင်းကအကြံပြုထားပါတယ
်ငလင်ကြီးလှုပ်ခဲ့တဲ့ကျေနော်ကိုအိမ်တွေပါပြီးပျက်စီးသွားတယ်တချို့အိမ်တွေပါလေဟုတ်လားဟိုပြိုကျသွားတယ်ဆိုတော့အဲ့လိုပြိုကျနေတဲ့အဆောက်အဦတွေပျက်စီးနေတဲ့အဆောက်အဦတွေတော့တခြားအင်ဂျင်နီယာတွေနဲ့စစ်ဆေးပြုပြင်ပြီးမှပဲပြန်လဲနေထိုင်တာတော့ပုံပြီးတင့်တော့ပါတယ်အဲ့လိုအဆောက်အဦပြိုပြက်သွားတဲ့အဆောက်အဦတွေကတော့နောက်ထပ်ငလင်ငယ်လေးတွေလှုပ်လဲသူကပြန်ပြီးတော့ဟုတ်လားနန်းရံနေပြိုကျတာတို့ပါလို့စသဖြင့်ပုံပြီးတော့သူကပြက်နိုင်ပါတယ်ပြက်နိုင်တဲ့အတွက်ပေါ့လေအဲ့လိုအဆောက်အဦဆိုရင်တော့တခြားပြုပြင်ပြီးမှပြန်နေတာတော့ပုံပြီးတင့်တော့ပါတယ်လောလောဆယ်တော့အဲ့လိုပျက်စီးနေတဲ့အိမ်တွေမှာမနေဘဲနဲ့တခြားဟိုဆွေမျိုးသားချင်းအိမ်တို့မဟုတ်ယာယီဟိုပါနေအိမ်တွေမှာသွားရွှေ့ပြောင်းနေတာပုံပြီးတော့တင်တော်ပါတယ်ခင်ဗ
ျအစိုးရပိုင်းသတင်းစာတွေမှာလည်းငလင်လှုပ်ချိန်နဲ့လှုပ်ပြီးတဲ့နောက်လိုင်းနာဆောင်ရွက်ရမယ့်အချက်တွေကိုဖော်ပြပြီးသတိပေးနှိုးဆော်ထားပါတယ်တနင်္ဂနွေနေ့ကလှုပ်ခတ်ခဲ့တဲ့ငလင်ကြောင့်ကြောင်ပြောင်းနဲ့စင်ကူးမျိုးကိုဆက်သွဲဆောက်လုံနေတဲ့ယရနာတိန်ခကော်အေရီမြေကူးတရားပျက်စီးခဲ့သလိုမြို့ရွာအတော်များများကဖျားဇေဒီတွေဖုံးတော်ကြီးကျောင်းတွေနဲ့အဆောက်အုံတွေပျက်စီးခဲ့ရပြီးအ ਨੇ ဆုံးလူတရားစင်လောက်သေဆုံးခဲ့ပါတယ်တမရာယုံဝက်ဘ်ဆိုက်မှာတော့6ဦးသေဆုံးကြောင်းဖော်ပြပါတယ်ငလင်လှုပ်ခတ်ပြီးတဲ့နောက်မှာတော့ဒုတိယတမရာဒေါက်တာဆိုင်းမောက်ခန့်ရဲ့အဖွဲ့ဟာငလင်ဘေးသင့်တဲ့ဒေသကိုရဟတ်ရင်နဲ့တွားရောက်ပြီးစေဝါအစားအသောက်နဲ့ထောက်ပံ့ငွေတွေပေးအပ်နေပါတယ်လောလောဆယ်မှာစကိုင်းနဲ့မန္တလေးတိုင်းဒေသကြီးကအာနာပိုင်တွေနဲ့လူမှုအဖွဲ့အစည်းတွေကလည်းကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်နေကြပါတယ်။ပြီးခဲ့တဲ့နှစ်မတ်လအတွင်းကတော့ရှမ်းပြည်နယ်အရှေ့ပိုင်းလွယ်မွေမြို့မှာဗဟိုပြုပြီးပြင်းအားအဆင့်9ရစ်စတာစကေးရှိတဲ့ငလင်လှုပ်ခတ်ခဲ့တာကြောင့်လူ80ကျော်တေဆုံးကြောင့်အစိုးရကသတင်းထုတ်ပြန်ပါတယ်။ဒေသခံတွေကတော့အ ਨੇ ဆုံးလူ130ကျော်လောက်တေဆုံးတယ်လို့ခန့်မှန်းပြီး ဒီငလျင်ကြီးလှုပ်ခတ်ပြီးတဲ့နောက်မှာလမ်းထဲချီပြီးငလျင်ငယ်လေးတွေဟာမကြာခဏဆိုသလိုလှုပ်ခတ်ခဲ့ပါတယ်